Eternity, Ubica Ointinu, Nie, Kabaye, Lion, and do. The child Judy bounced up by Zilu. Judy Gulum Bale, Sui the Kuu, Nie Sajala the Kuu Kobale. Sajala and Anasu Dala, May Matonange, Nie Sajala, a Sue Willie, Bowing Bounce up. ကိုကြီးထားတာပါပဲဒီလိုပါပဲပြီးခဲ့တဲ့အခါမှာတင်ပြခဲ့သလိုဥပက္ခဘာဝင်တဲ့အုပ်စုအစုဝေးတွေကများလာပါတယ်ဆိုရရင်ဥပက္ခအဝန်းဝန်းတွေအများကြီးပဲပေါ့ဥပက္ခအဝန်းဝန်းတခုကိုလေးဆက်ကြောင်လာတခုလို့တင်စားမယ်ဆိုရင်တော့ယောဂီကဥတည်နေတဲ့ဥပက္ခအဝန်းဝန်းဟာဖြူနဲ့တူတဲ့ဝိပဿနာဉာဏ်တွေ တောင်းဆက်ဖွဲ့စည်းထားပြီးအထွတ်ထိပ်ဖြစ်တဲ့တင်္ခါဝိပက္ခဉာဏ်ဥဆောင်တဲ့နေဆက်ကြောင်လာအစုဝေးတစ်ခုပါပဲဝိပဿနာယောဂီဖြစ်တဲ့အတွက်တင်္ခါဝိပက္ခဉာဏ်ဆိုတဲ့ဥပက္ခအဝန်းစီကိုဥတည်ပြင်းနေလာတာဟာသဘာဝကြပါလေဒါပေမဲ့လမ်းခီးမှာအခြားသောနေဆက်ကြောင်လာတွေနဲ့ဆက်ကြောင်လာဖြစ်တည်ရတည်နေမှုအလုံးသဘောအရ မလွဲမချောင်းတာဆက်ဆံရတယ်လို့ဥပက္ခပါဝင်တဲ့အဝန်းဝိုင်းတွေနဲ့လည်းကြီးကြီးဆက်ဆံရမှာပါဥပမာဥပက္ခတမ္မုစဉ်ပိုင်းဆိုရင်ဘယ်တော့မှလက်လွတ်လို့မရတဲ့ဥပက္ခအဝန်းဝိုင်းတစ်ခုပါပဲသူကလည်းတင်္ခါရုပက္ခဉာဏ်ဖြစ်ဖို့အတွက်ကြီးစွာသောထောက်ပံ့ပါပဲဒီမဟာဝိရာရဘိုင်းကဥပက္ခကလည်းဗဟိတဣဇ္ဇဒအပြင်း အတွင်းတစ်ဖြာကိုရင့်ကျက်စေပြီးသင်္ခါရုပက္ခဉာဏ်ဖြစ်တည်လာမှုအတွက်လည်းထောက်ပံ့ကောင်းတစ်ခုပါပဲ။ဒါတွေကဥပမာတစ်ပါးဖြစ်နေတဲ့တာပြောရတာပါ။တကယ်တကယ်ယောဂီချက်တန်းကြီးရတဲ့ခီးချေကြီးကိုပြန်ပြီးစောင့်ကြည့်မယ်ဆိုရင်ယောဂီဟာတဏှဂုံသုံးခုခံရခဲ့ရပါတယ်။နာဘာတိလာကိုလည်းစောင့်တည်ခဲ့ရပါတယ်။မေတ္တာတို့ ခွင့်ကြီးခြင်းတို့ပါလေပရိက္ခံကိုလည်းပြုခဲ့ရပါတယ်စတုဂါရခတရား၄ပါးကိုလည်းနှလုံးသွင်းခံယူခဲ့ရပါတယ်အာနာပါနဝိသုဒ္ဓိရစလို့တတိပဌာန်တရား၄ပါးကိုလည်းအစဉ်တစိုက်ရှုမှတ်ပွားများခဲ့ရပါတယ်လမ်းခေးကဆောင့်ကြည့်တတ်ခဲ့တဲ့ကိလေသာရန်လူတွေနဲ့ဒေဝနာတရားတွေကိုလည်း ယောဂီရဲ့တဏ္ဍာမှာမပြတ်ရှိနေတဲ့အမှတ်တရားတွေနဲ့ဖေရှားကုတ်တွင်ရှင်းလင်းနေရပါတယ်ကုတ္တဏ္ဍာမှာရှင်းနေသည့်အာင်္ဂါမကိုဖွံ့မျိုးအောင်လဲလုပ်ခဲ့ရပါတယ်ကာယဝေဒနာစိတ်ဓာတ္တမဆိုတဲ့တတိပဌာန်၄ပါးကိုအစဉ်တစိုက်အားထုတ်ရင်းကသင်္ခရဏီအတ္တိပဌာန်၄ရဲ့ကွာခြားချက် ခန္ဓာ၅ပါးရဲ့ပြယုတ်မေခင်ရှိပါရဲ့အနှစ်သာရဘုဇင်ခုနှစ်ပါးရဲ့အထောက်ပံ့တွေကိုသိမြင်လာခဲ့ပြီးသစ္စာ၄ပါးရှိကိုချင်းကလာခဲ့ရပါတယ်အဲဒီနောက်ဥပက္ခရရဲ့သဘောတရားကိုခွဲခြားစစ်ပြလေ့လာပြီးနောက်အခုဆိုရင်သင်္ခါရုပက္ခဉာဏ်ဥဆောင်တဲ့ဥပက္ခအဝန်းဝန်းတစ်ခုစီကို ယောဂီဟာစတင်ချင်းချင်းဝင်ရောက်နေပါပြီ။ယောဂီဖြတ်သန်းလာခဲ့ရတဲ့ခီးရှည်ကြီးကရှည်လင်းရခဲ့တယ်လို့အတွေ့အကြုံတွေကလည်းစုံလာပါပြီ။ဒီအတွေ့အကြုံတွေကပဲယောဂီကိုဝိပဿနာဉာဏ်လေးအစစ်အစစ်ဖော်ပြလာစေဖို့အထောက်အပံ့ဖြစ်စေခဲ့ပါတယ်။ခီးလန်းတစ်လျှောက်တကွန်းစာလေးညမဟာခဲ့တာကတော့ဝိပဿနာဉာဏ်အစဉ်တန်းကိစ္စတွေပါပဲ။ ဒါတွေကိုယောဂီကကြိုသိထားနေကိုလိုရမယ့်အလုပ်ပေါ်စိတ်ဝင်စားမှုအားနည်းသွားပြီးစိုင်းမှုထောင်ထားတဲ့ဝိပဿနာဉာဏ်ဒီဘက်ကိုပဲလှမ်းကြည့်နေမိမှဆိုလိုပါမြတ်ရထားစီးရတဲ့ခီးတွေဟာဘူလာတစ်ခုရောက်တိုင်းပရိနိဗ္ဗာန်ဖွင့်ပြီးဒေဝူလာရောက်ပြီးလဲဘာညာနဲ့စိုင်းမှုတွေဖတ်နေမယ်ဆိုရင်အေးပြက်တာပဲအဖတ်တင်ပါလိမ့်မယ်ကိုကမန္တလေးရထားလက်မှဝယ်ထားပြီးပြီပဲမန္တလေးရောက်ဖို့ကအဓိကလူရင်းပါပဲအေးစစ်စစ်အေးကြီးလိုက်သွားရုံနဲ့ပေါ့အချိန်တန်လို့မနေ့မိုးလေးရင်မန္တလေးကိုရောက်မှာပါပဲအဲ့လိုမှမဟုတ်ရင်ဟာတောင်ကြီးပဲရောက်သေးတယ်မန္တလေးရောက်ဖို့အများကြီးလိုသေးတယ်ဘယ်နှစ်နာရီမှရောက်မလဲမသိပါဘူးဆိုပြီးနာရီကြီးလိုက်ခရီးကွာဝေးတက်လိုက်မယ်စိတ်တွေကအလုံးများပြီးအဲ့လိုပြောမှလည်းမဟုတ်ပါဘူးပြီးတော့ကားနဲ့စီးသွားရင်အကောင်းကဒီချိန်ရောက်ဆိုကားလမ်းပြင်မှာပြင်းမနာတော့ကြုံနေသည်လားမသိဘူးဆိုပြီးကိုမမြင်ရတဲ့လမ်းမဲ့စီကိုလည်းနှမ်းစကိုခီးပေါ်မှာလည်းတန်တရားဖြစ်ပြီးမန္တလေးရောက်ဖို့တောင်းတမှုတွေနဲ့မန္တလေးမြောက်သေးပါလားလို့ကြောင်းကြမှုတွေကြားထဲမှာယထာကလှုပ်လှုပ်ခီးတဲ့စိတ်ကမငြိမ်ပူပန်မှုဒုက္ခတွေနဲ့အေးအေးပြက်ပြီးခီးသွားရတာကြည်ကြည်လင်လင်လည်းဆန်းဆန်းဖြစ်မလာတဲ့ပြင်ကိုနှင်းနေတဲ့ဖြီးတင်ကလည်းကို့အတွက်ကြောင်းညမှုတမျိုးပူလာတယ်လို့ဖြစ်တတ်ပါလေ။ဒါကြောင့်မို့ကိုလို့ရမယ့်အလုပ်ကလုပ်နေဖို့အဓိကပါပဲ။ဘေးပညာကိုမကြည့်မိဖို့အရေးကြီးပါတယ်။နှိုင်းချင်ချင်းထိုးမှုဟာသမှုရည်နေတဲ့လောကနေပင်မှာတော့ကောင်းပါလေ။တရားဓမ္မရဲ့နေပင်မှာတော့နှိုင်းချင်စရာမရှိတဲ့အနှိုင်းနဲ့ချမ်းသာပြီးဥဒေနေတဲ့အတွက်နှိုင်းချင်ချိန်ထိုးပြီးမှလောက်ကင်တတ်တဲ့အကျင့်ဟာအနောက်ဆက်လို့ဖြစ်နေတတ်ပါလေ။ဒီတော့ဝိပဿနာတရားအားထုတ်တဲ့ချိန်မှာငါတို့ဖြင့်ဘယ်ညာရောက်နေပြီ။ရှေ့ကို20 30လောက်တက်လိုက်ရင်တော့ okay ပြီဆိုတဲ့တွေးလုံးတွေဟာခုပစူးစားကိုတက်နေပြီးချိုးလဲစီမဲ့တွေးလုံးနေပါမယ်တခါကရေးတာတစ်ခုရဲ့ယုံကမ်းမှာအမျိုးသမီးတယောက်ကတရားဝင်ကိုစီးရင်လာတင်းလာနေစုံလို့ပါတယ်အဲ့ဒီအမျိုးသမီးကိုယုံကမ်းကဘုန်းကြီးတစ်ပါးကတရားရေးတာဘယ်နှခါဝင်ဘူးပြီလဲလို့နေပါတယ်အဲ့ဒီတော့အဲ့ဒီအမျိုးသမီးကတတိယတော်မှကတော့တရားရေးတာတစ်ခါမှမဝင်ဘူးသေးပါဘူးဒါဖြစ်ရင်အိမ်မှာရောတရားအထုတ်ဘူးလားမမထုတ်သေးဘူးပါဘူးရှင်ဖျားဒါဆိုရင်ဒီဣဒ္ဓာမှာဘယ်နည်းလောက်တရားအထုတ်မယ်လို့စိတ်ကူးထားတယ်လေတတိယတော့ကဉာဏ်စရမှပြန်ပါပါဖျားအဲ့လိုကြားလိုက်ရတဲ့အခါရုံးငမ်းမဖုံးကြီးကအဲ့ဒီဒကာမကိုနင်းနေစိတ်ချင်းပောက်သွားကုန်ရပါလေဖုံးကြီးရဲ့အတန်ကနင်းနေမှလာပါလေခင်ဗျားတို့ကလည်းဉာဏ်စဉ်ပေးနာမှာမဟုတ်လို့လေမသိဘူးလေရှင်ဗျာအရှင်ကျန်းတို့ရိတ္တနာဉာဏ်စဉ်ပေးနာတယ်လို့တတိယတော်မရဲ့အတိတွေကပြောလို့ပါအဲ့ဒီအတိတွေဆိုတာကဒီရိတ္တမှာအထုတ်ဘူးလို့လားဟုတ်ပါတယ်ခင်ဗျာသူတို့ရောဉာဏ်စဉ်နာသွားခဲ့ကြတယ်လားအချို့လည်းနားရတယ်ပြောပါတယ်အချို့ကလည်းအခုချိန်ထိမနာရသေးဘူးတဲ့ဉာဏ်စဉ်နာရတဲ့သူတွေကဘာပြောကြကြလဲဟာတိတ်ကောင်းတာလေရှင်ဖေ။ဉာဏ်စင်နာဝင်ရပြီဆိုရင်လက်ခံောင်းတာခတ်ပြီးတော့လို့ပြောပါလေဖေ။ဩဒါဆိုရင်ခင်ဗျားကလက်ခံောင်းခတ်ချင်လို့ပေါ့လေ။ဟုတ်လား။လက်ခံောင်းခတ်ချင်ရိတ်တော်လာမနေနဲ့။လုံးဝစင်မင်းပေါ်သာတက်ပြီးလက်ခံောင်းသွားခတ်ချင်။နောက်ပိုင်းကျတော့ဘုန်းကြီးကမာတဲ့မာလာလီတော့အင်းကြီးကမှလည်းကြောက်ကြောက်ရွံ့ရွံ့နဲ့နောက်ဆုတ်ပြန်သွားတာတိတ်ခဲ့ရဘူးပါလေ။ဒါမှပါလေဆိုတော့တဆင့်ကြားတွေနဲ့အဆင့်တရားတရားအဆင့်တွေတတ်မှတ်ဖို့ကြိုးစားကြတာပေါ်နေပါလေတရားလည်းတစ်ခါမှအာမထုတ်ဘူးသေးယရနာသုံးပါလို့တီလာလို့ရကြမှုကိုလည်းနားမလည်သေးပါပဲကုကုတဲ့ကကိလေသာအဆောက်အဦနေမှု ဘလို့ဖြူချရမလဲဆိုတဲ့နီလာလေးကိုလည်းမသိသေးပါပဲနဲ့လေးတန်းချဖန်တရားနာကြတဲ့ကိစ္စတွေပဲပေါ့ဒီအကြောင်းကသာကြားရရင်ကြည့်သလိုရှိရင်မာကြီးဆရာတော်ဖျားကြီးဘလို့စိတ်မကောင်းဖြစ်ချင်မလဲဉာဏ်ရှင်တရားဆိုတာကကြာကူနာဝနဲ့လူတွေသဘောပေါက်လဲပုံတွေဟာဆရာတော်ကြီးရဲ့စေနာတရားဘိယုဏတရားတွေကိုစောကားနေတယ်လို့ပါပဲမာစီရိတ်သာစတဲ့ထောင်မှာကကယောဂီတွေဟာကိုယ့်ရိတ်ခါလေးကိုယူလာပြီးကိုယ်ထမင်းကိုချက်စားလို့ကိုယ့်တရားကိုအားထုတ်ကြရတာပါအဲဒီတော့ကအခုလိုအဆောက်အအုံတွေကလည်းပြည့်ပြည့်စုံစုံမရှိသေးပါဘူးပစ္စည်းလေးပါဒါရကတွေကလည်းအခုလောက်မျိုးများနေတဲ့အတွက်ပြည့်စုံမှုမရှိသေးပါဘူး။ဝေယဝိသအဖွဲ့တွေကလည်းစုစည်းမှုမရှိသေးတဲ့အတွက်အခုဖြစ်ရောကြီးလို့အစင်းနဲ့စားပြီးတောက်ပြီးတရားအထုလို့မရခဲ့ကြပါဘူး။ဒါပေမဲ့အဲဒီလိုချုပ်တဲ့ကြားတွေကရောကြီးကြီးတွေဟာတရားကိုကျူးကျူးဆန်းဆန်းအထုခဲ့ကြပါလေ။ဆရာတော်ကြီးနဲ့တို့ကမာသီရိတ္တကကမထနာဆေးရဆရာတော်တွေဟာတရားအထုတဲ့ယောဂီတွေကိုအမြဲတည်းစောင့်ကြည့်စစ်ဆေးနေကြတာပါပဲ။အဲဒီလိုစောင့်ကြည့်စစ်ဆေးရကယောဂီရဲ့အနေထိုင်အတော်လားတရားချုပ်တဲ့အခါတင်ပြပုံမျိုးစနစ်တကျလေးလာတုံးတက်ပြီးတကလားဒီယောဂီဟာအင်းဒီအတန်တဲ့ရင့်ကျက်လာပြီ။သူတန်တမှာပေါ်နေတဲ့တရားကိုဘယ်လိုလဲဆိုတာချိန်ထိုးကြည့်ဖို့အတွက်ဆိုပြီးငါးစီဆရာတော်ဖျားကြီးကိုယ်တိုင်တည်တန်တရားဟောပြပါလေ။အဲ့လိုတရားဟောတဲ့အခါအဟောခံရတဲ့ယောဂီကြီးတွေဟာတိတ်နေပါလေ။နှစ်ယောက်သုံးယောက်အများဆုံးပါပဲ။တစ်ခါတလေတယောက်တည်းဖြစ်နေလေဆရာတော်ကြီးကအပင်ပန်းခံဟောပြပါလေ။ဘာဖြစ်လို့ပင်မခံဆိုတဲ့စကားလုံးထက်သုံးရတယ်ဆိုတော့အဲ့ဒီတရားဟောရင်အနည်းဆုံး၄နိုင်လောက်ကြာတတ်လို့ပါပဲဆရာတော်ဖျားကြီးကလည်းစိတ်ပါလက်ပါနဲ့တည်တည်ချာချာဟောပြောနေတယ်လို့ယောဂီကလည်းတရားရဲ့အတန်မှုကိုနည်းနည်းနည်းနည်းထဲထဲဝင်ဝင်နှလုံးသွင်းပြီးနားကြားတာပါအဲ့လိုအင်းဒီရင့်ကျက်တဲ့ယောဂီတွေပေါ်လာတိုင်းဆရာတော်ကြီးကဟောပြောနေလေတော့တပည့်တွေကဒကာမတွေကဆရာတော်ကြီးပြန်မနာကိုမကြည့်ရကြလို့တိတ်ခွင်နဲ့အတန်သိပြီးဖန်ထားရပြီဖေဟာတကယ်လို့ဆရာတော်ကြီးအချိန်မပေးနိုင်လို့မဟောနိုင်တဲ့အခါမှာဒါမှမဟုတ်ဆရာတော်ကြီးတာသနာပြုခီးစေတယ်ရှိတဲ့အခါမှာဒီအတန်သိတရားတွေကိုအင်းတွေရင့်ချက်တဲ့ယောဂီများကိုဖွင့်ပြပြီးနာကြားစေနိုင်မှုအတွက်ပါဆိုပြီးလျှောက်ထားတော့ဆရာတော်ကြီးကလက်ခံတဲ့အတွက်ဒီစီစဉ်ပေါ်လာတာပါနောက်တော့၄နိုင်များတဲ့အတွက်၃နိုင်စာလောက်ပဲခေါ်ပြပါလို့ထပ်မံလျှောက်ထားရလို့ဒီနေ့အချိန်ထိဉာဏ်စင်တရားဟာ၃နိုင်စာသိခွေဖြစ်ကျန်ခဲ့တာပါမာကြီးဆရာတော်ဘုရားကြီးဟာဝိပဿနာရှုနည်းကျမ်းပထမတွဲဒုတိယတွဲတွေကိုပါဠိတော်ဒီကအထကရာတွေနဲ့ညှိပြီးစနစ်တကျအသေးစိတ်ရေးသားခဲ့တဲ့အတွက်လည်းဒီဉာဏ်စဉ်တရားတော်ဟာအမြဲတမ်းတိတ်ပြီးလေးနှစ်လာပါလေ။သမာဓိတွေအားကောင်းပြီးတတိဉာဏ်တွေထွက်မြင့်လို့အင်းတွေရင့်ကျက်လာတဲ့ယောဂီအနေနဲ့ကတော့တရားတော်ကိုစူးစူးဆိုက်ဆိုက်အာရုံပြုနိုင်ပြီဖြစ်လို့သုံးနိုင်ခြင်းဆိုတာကုံသွားမှာတော့ဆိုးရပါသေးတယ်။ဒါကပထမမျိုးစားမှာအဲ့ဒီရဲ့ဆန့်ကျင်တဲ့ကိလေသာတုတဲ့ကြီးတွေရှင်မပိုင်းပြီးပုပ်ပုဆဆနဲ့နားထောင်ကြည့်ရင်တော့15မိနစ်လောက်ဆိုထိနာမိတာဆိုတဲ့အချိန်ငယ်ကြီးတွေဝင်ဝင်မဝင်စိတ်တွေပြန့်လင်းပြီးဘာတွေပြောနေမှမသိပါဘူးဆိုပြီးအချိန်ကုန်လို့သာမျောလင့်နေပြီလိမ့်မယ်ဒါကတော့ဒုတိယအမျိုးအစားကပထမအမျိုးအစားကတော့ယောဂီဖြစ်ပုံဒုတိယအမျိုးအစားကတော့ဂုံတရအနေနဲ့သာခြံလန်းကဉာဏ်စဉ်တရားနာကျင်တဲ့လူပါပဲ ဉာဏ်စင်တရားရဲ့ရည်ရချက်ကတော့ကိုဉာဏ်စင်ကိုကိုဘာသာချင့်ကျင်နိုင်မှုဆုံးမလိုက်တာပါပဲ။တနည်းအားဖြင့်ယောဂီကိုထပ်ပြီးအလုပ်ပေးလိုက်တာပါ။အဆင့်မြင့်အလုပ်ပေးတရားပါပဲ။တရားရိပ်တာဝင်တဲ့နေ့မှာဘယ်လိုရှိမှရလဲ၊ဘယ်လိုနေထိုင်ရလဲ၊ဘယ်လိုဈေးနဲ့ရှောက်လဲစတဲ့ရှိမှတ်ပုံတွေပါတဲ့အလုပ်ပေးတရားနေ့တော့ကွာသွားတာပေါ့။ဒီဉာဏ်စဉ်တရားမှာကတော့သတိသမာဓိရဲ့နောက်ွယ်မှာပုံကောင်းနေတဲ့ဉာဏ်ကရှေ့ထွက်လာပြီမို့အဲဒီဉာဏ်အားနဲ့ယောဂီရဲ့စိတ်စင်ကြယ်ပြီးတဲ့စင်ကြယ်အောင်ယောဂီရဲ့သီလတွေကိုဖြူစင်ပြီးတဲ့ဖြူစင်လာအောင်ယောဂီရဲ့ဉာဏ်ဆန်းအားတွေကိုမြင်မားတည်တဲ့မြင်မားလာအောင်ဝိတုဒ္ဓိဖြစ်ရပုံတွေကိုရည်ညွှန်းပြီးဆုံးနိုင်ကဆွဲခေါ်လမ်းညွှန်ပေးတာပါပဲ။ကုမာပါရီလူတွေလည်းကုမာပါရီတော့ပယ်ထားနိုင်ခဲ့ပြီလေဆိုတာဒီတရားနာကြည့်ရင်လည်းအဖြစ်ပေါ်ပါလေ။ဒီလိုစည်စနာနဲ့ဂယုဏနဲ့လုပ်ခဲ့တဲ့လုပ်တစ်ခုဟာအခုနောက်ပိုင်းမှာဂုံတုဂုံကြိုင်လိုသုံးလာကြတာကတော့စိတ်မကောင်းစရာပါပဲ။ဉာဏ်စင်နာမှလူရဝင်မှလူလူဉာဏ်စင်မနာရသေးရင်ပဲတမ်းမွေတော့ဘူးလူလူ။ငါကဉာဏ်စင်မနဲ့ကျင်းတော်နာပြီးသားဆိုပြီးစီနီယာလက်မှတ်ကြီးကိုကိုင်းလို့အခုမှတရားဤကကိုမယောင်မနေရောက်လာတဲ့ယောဂီတစ်တူကိုဖီးဟောင်းတော့တဲ့ပုံစံမျိုးနဲ့ဟန်လုံးနေပုံတွေဟာကိုယ့်ကိုယ်ကိုယောဂီဟုတ်မဟုတ်အပြည့်ပေးနေတယ်လို့ပါပဲ။တကယ်တော့ဉာဏ်စင်တရားနာရည်ဆိုတာအောင်လက်မှတ်ထုတ်ပေးလိုက်တာမဟုတ်ပါဘူး။ဘွယ်လက်မှတ်ထောက်ခံစားထုတ်ပေးလိုက်တာလည်းမဟုတ်ပါဘူး။ရဲစခန်းတွေကထုတ်ပေးတတ်တဲ့ကျင့်စာရိတ္တကောင်းမှုကြောင့်ထောက်ခံစာမျိုးလည်းမဟုတ်ပါဘူး။ရှေးဆရာတော်ကြီးတွေစေတနာနဲ့ပြီးခဲ့တဲ့အမွေကိုနောင်ယူချုပ်အတုံးမှာအမှန်မှာအတိမှားတာတွေကတော့စိတ်မကောင်းကြပါနဲ့။ဒီလိုနဲ့ဒီဉာဏ်စင်တရားပေါ်မူတည်ပြီးယောဂီတွေရဲ့အာနိစ္စကိုအခွင့်ကောင်းယူလို့ထင်ပေါ်ခြင်းနဲ့နောက်ပေါ်အချို့ပုဂ္ဂိုလ်တွေကတိုက်ခွင့်ပေါ်တော့တာပါပဲ။ဒါကိုစဉ်းစားကြည့်ရင်တရားအထုတ်တဲ့နေပင်မှာတော့ကကိလေသာရဲ့ဆွမ်းအားကဘယ်လောက်ထိငြိမ်းနှောင့်နိုင်စွာရှိတယ်ဆိုတာပေါ်လင်ထင်ရှားလာပါလေ။ဒါကြောင့်ကိုယ်နေမတက်အထိုင်မတက်လို့နှလုံးသွင်းမှန်တဲ့ပုံမှာကုသရာသမားတွေရဲ့တိရကုံ၊သမာဓိကုံ၊ပညာကုံတွေဘယ်လောက်ထိထိခိုက်နိုင်တယ်လဲဆိုတာသတိပြုစေခြင်းပါလေ။တတိဆိုတာကအဲ့ဒီအတိုင်းသာထည့်အောင်ဉာဏ်သိမ့်ပြီးထားရမယ့်အရာပါ။ဈေးကတစ်ခုကဆရာတော်တစ်ပါးကိုယောဂီတယောက်ရှောက်ထားတာကိုလည်းတတိယနေမိပါသေးတယ်။ဆရာတော်ဖျားဉာဏ်စင်နာပြီးဆက်ပြီးတရားအထုတ်နေသေးတဲ့ယောဂီတွေကိုဉာဏ်စင်နာပြီးသာမန်တတိတော်တို့သိရအောင်တတိတော်တို့တတ်ထားတဲ့ဈေးကတစ်စိတ်မှရှိတဲ့အကြောင်းနဲ့မတူတဲ့အခြားတရားနဲ့တစိမ့်လုပ်ပြီးတက်ထားကြရင်ကောင်းလားလို့ပါဗျာ။မလုပ်ပါနဲ့တခါကြီးရင်ငဘူဘမှမြောက်ကြမြောက်ကြဖြစ်နေကြတာ။တကူးရှည်ရတပြပြလှုပ်ရှည်နေကြတာ။အယူပုံမြောက်တယ်လို့ဖြစ်နေပါဦး။ဒါပေမဲ့ယောဂီအားလုံးတော့မဟုတ်ဘူးပေါ့နော်။တချို့တကယ်ရင်ကျတဲ့ယောဂီကတော့သူ့ကိုတိမှန်အောင်စိုးရိမ်မိပါလိမ့်မယ်။ဒါဆိုရင်ဒီဉာဏ်ဉာဏ်တရားနာရဆိုတာကဒါကတော့မာသီဆရာတော်ဖျားကြီးရဲ့မူတိုင်းလုပ်ကြရတာကစေတနာဝေဒနာဖြစ်အောင်တလွဲသုံးနေကြတော့လေမတတ်နိုင်ဘူးပေါ့သူတဏ္ဍာန်ကတရားအဆင့်မှန်ကသူဆက်ဆံမှုကိုဖော်ပြပါလိမ့်မယ်ယောဂီတွေထောင်ပေါင်းများစွာကိုတရားဆင့်လို့အတွေ့အကြုံများစွာဖြစ်တဲ့ဆရာတော်တွေတောင်မှဒီလိုမှတ်ချက်ချသေးတယ်ဆိုရင်ယောဂီတွေရဲ့ဘက်ကဘလောက်တိုင်းသာရှိနှလုံးသွင်းမှားတာတွေဖြစ်ခဲ့ကြပြီလဲဆိုတာစဉ်းကျင်ကြည့်နေခြင်းပါလေ။ဒီကိစ္စကိုအပြစ်သဘောပြောရလို့မထင်သေးခြင်းပါဘူး။တရားအထုတ်ရင်းနဲ့တရားလမ်းညွှန်ပေါ်ကဉာဏ်စဉ်ဆိုတဲ့အဆင့်တတ်မချက်အမိနာငါးတွေကိုနာမပညာနှလုံးသွင်းတာအထင်ပါနေကြတဲ့ ကုသဇဉ်ယောဂီတော်များများဟာအဲ့ဒီဘက်ကိုအာယုံပြုနှလုံးသွင်းလို့တတိတွေလွတ်တက်ကြလို့တတိပေးရတာပါ။ပြောရင်းတွေကိုဒီကိစ္စကအတော်ကျေကျန်လို့စကားလုံးညွှန်ရပေးဖို့တော်တော်ထွက်သွားခဲ့ရပါပြီ။ဒီလိုပြောလိုက်မှပဲအခုဆက်ပြီးမပြောမဖြစ်စကားဖြစ်ပြောရမယ်ဉာဏ်ရှင်ကိစ္စတွေအတွက်တည်တည်သွားနိုင်မယ်လို့ယူဆပါတယ်။ဝိပဿနာဉာဏ်စီရင်နဲ့ပတ်သက်လို့မာနီဆရာတော်ဘုရားကြီးရဲ့ဝိပဿနာရှုနည်းပထမပဲဒုတိယလည်းတွေကိုလေ့လာရင်အသေးစိတ်သိခွင့်ရနိုင်ပါလေ။ဒါကတော့စာလုံးပေါ့ခန္ဓာလိုသိကျင်ရင်တော့တရားအထုတ်မှပဲသိရမှာ။စာလုံးသေးကပဲအချင်းချုပ်ထုတ်လို့ပြီးရှင်းပြပါရစေ။ဝိပဿနာဉာဏ်နဲ့ပတ်သက်ပြီးရှိသည်မြတ်အမိနာမဘုံဟာရတွေဖော်ပြရမယ်ဆိုရင်16ခုရှိပါလေ။ချိုးကလည်း10ခု၊အချို့ကလည်း12ခု၊အချို့ကလည်း13ခု၊စသဖြင့်အမျိုးမျိုးပြောကြတာပါပဲ။ဒါကတော့စာပေ22ပြည်နဲ့ဆင်းနေရင်ပူတည်ပါမယ်။ဒါကတော့ရှိသည်မြတ်ဉာဏ်ရဲ့နာမည်နဲ့အဓိပ္ပာယ်အကျဉ်းတွေပြောပြပါရစေ။1နာမယူကပရိစ္ဆေဒဉာဏ်ဉာဏ်ယုတ်ကိုခွဲခြားရည်တည်သောဉာဏ်နှင့်ပစ္စယပရိက္ခာဉာဏ်အကြောင်းကျိုးကိုပိုင်းခြားရည်တည်သောဉာဏ်3ဓမ္မတဏဉာဏ်အတိတ်အနာဂတ်ပစ္စုပန်၌ဖြစ်သောဉာဏ်ယုတ်တရားတို့ကိုပိုင်းခြားသိနိုင်သောဉာဏ်4ဥရိယဘယဉာဏ်ယုံဉာဏ်တို့၏အဖြစ်အပျက်ကိုရှုမြင်သောဉာဏ်၅သင်္ခါဉာဏ်ယုံဉာဏ်အာယုံတို့၏အဖြစ်သဘောကိုရှုမြင်နိုင်သောဉာဏ်၆ဘယဉာဏ်အပျက်တက်တက်မြင်ရပါများ၍ကြောက်เสียဟုထင်မြင်လာသောဉာဏ်၇အာဒီနဝဉာဏ်တာယာဝယ်မရှိအနှစ်တာယာမရှိမြင့်ဝဲအတိဟုထင်မြင်လာသောဉာဏ်၈နိဗ္ဗိဒဉာဏ်ပြီးမြင့်ဝဲဟုထင်မြင်လာသောဉာဏ်၉မုံစိတုပညာဉာဏ်ပြီးမြင့်ဝဲမှလွမြောက်လို့သောဉာဏ်၁၀ပရိသင်္ခာဉာဏ်မှတ်တည်ပြီးသောသင်္ခါရတို့ကိုမှတ်လျက်တပြန်ရှုသောဉာဏ်၁၁တင်္ခါရူပကဉ္စတင်္ခါရတရားတို့ကိုအမြင်မြထား၍ရှုမှတ်တော်ဉဏ်၁၂အနုလောမဉဏ်၁၃ပုဒ္ဓဘူဉဏ်၁၄မေဉဏ်၁၅ဖူဉဏ်၁၆ပိစ္ဆေခဏဉဏ်၁၂ကနေ၁၆ထိအနုလောမဉာဏ်ကနေပစ္စကနာဉာဏ်ထိတော့အဓိပ္ပာယ်အချင်းချုပ်တွေပြောပြရတော့ပါဘူး။စာတကြောင်းနဲ့အဓိပ္ပာယ်ပေါ်လင်မှုခက်လို့ပါပဲ။အခြေတည်ခြင်းအသေးစိတ်သိလို့တပါဆိုရင်တော့မာဇီဆရာတော်ဘုရားကြီးရဲ့ဝိပဿနာရှုမြင်ဒုတိယတွဲအခန်း6စာမျက်နှာ132မှာပါပါတယ်လို့ညွှန်ပြရစီ။ပြီးတော့ယောဂီဥတည်နေတဲ့ဒီမှန်ချက်ပန်းနိုင်ဆုံးကလည်းသင်္ခါရဘက်ကဉာဏ်ဥဆောင်တဲ့ဥပ္ပခာဝန်ဝိုင်းဆိုတော့ဒီလောက်သိခွင့်ရရင်တော်ပါပြီဒီစိတ်ထိကိုယောဂီနေနဲ့မယိုင်မလဲအောင်ကြိုးစားထိမှန်ထူထောင်ထားရမှာပါအနုလောမဉာဏ်နဲ့ဟိုဘက်ပိုင်းတွေကတော့ယောဂီရဲ့အလုံးမဟုတ်ပါဘူးဓမ္မကသူ့သဘောသူလုပ်ပါလိမ့်မယ်ယောဂီဝင်လုပ်နေရင်လဲမဉ္ဉဏ်ကသက်ကာယဒိဋ္ဌိကိုလက်မခံပါဘူးကိုယ်နိုင်တဲ့အပိုင်းတော့ကြည့်လှူထားဖို့ပြင်ဆင်ထားဖို့သာယောဂီရဲ့တောင်းပါကိုယ်ပိုင်မဟုတ်တာတွေဝင်လုပ်နေအနတ္တနေနေတော့ရလို့မေဟာရောက်တော့မေဟာအတ္တကဝင်ဆွနေရတဲ့အပေါ်ဝမှာတိလိတိလိဖြစ်နေပါလိမ့်မယ်မောဟဝရောက်ပြီးမှပရုံနဲ့ဝင်ခွင့်မရပဲ ဆက်ပြန်နေရပါလိမ့်မယ်ဒါကြောင့်ကိုနဲ့ဆိုင်တဲ့အပိုင်းလောက်ထိပြီးထားရင်လုံလောက်ပါပြီကိုဦးစုတဲ့ပေါင်းတဲ့သူတွေဓမ္မမဟုတ်လမ်းကဘူရာကြီးရဲ့နာမည်နဲ့အဲ့ဒီနာမည်ပါတဲ့မြို့တွေကဘာထွက်ကုန်တွေရောင်းတတ်တယ်ဆိုတာလောက်သိရရင်တော်ပါပြီပြီးရင်တတိကိုလက်ကင်ထားလို့ရှင်းမှတ်မှုကိုပြန်စင်းရမလေးရအောင်ယောဂီကိူးဆိုင်နေဖို့ပဲလိုပါတယ်ဆရာတော်ကြီးတွေအနေနဲ့ကတော့ဘုရားရှင်ရဲ့ဉာဏ်တော်တွေကိုတပည့်တွေကဒဂါမတွေနားလည်အောင်ရှင်းပြတဲ့အခါပညာရှိတွေအကဲရဲ့လွတ်ဖို့အတွက်ကျမ်းကူးကျမ်းဂန်ထောက်ထားဆုံးလူတွေနဲ့တောင်းဆိတ်အောင်ရည်သားရပြောဟောရတာပါပဲဒါကတော့ကျေးဇူးရှင်ဆရာတော်ကြီးများရဲ့စေတနာနဲ့ယူထားတဲ့သာသနာတော်ဝင်ရဆောင်ရွက်ကြရတာပါပဲ။ကိုကဒီညာနေမမီရင်ခဝိဝိကပဲခက်အေးအေးနေတာကောင်းပါလေ။ဒါကြောင့်လို့လေဘုရားဆရာတော်ဘုရားကြီးကတပည့်တော်တွေကိုဆုံးမရမှာခင်ဗျားတို့ဉာဏ်ရည်ရှိကြီးလိုက်မနေကြနဲ့။ဒါကဘုရားရှင်ပြီးရင်ဉာဏ်ရည်မှာအတားဆုံးဖြစ်တဲ့ရှင်သာရိပုတ္တရာမထေရကြီးကအသေးစိတ်မှတ်တမ်းတင်ထားတာပါခင်ဗျားတို့ရဲ့ဉာဏ်ရမဟုတ်ဘူးခင်ဗျားတို့သိထားဖို့ကယထာဘူရဉာဏ်ဆိုတဲ့ဟုတ်တိုင်းမှန်စွာသိတဲ့ဉာဏ်နိဗ္ဗာန်ဉာဏ်ဆိုတဲ့ငြိမ်ငွေ့တဲ့ဉာဏ်နဲ့ဖြစ်ပျက်ဆုံးတဲ့မဉာဏ်ကိုသိရင်လုံလောက်ပါပြီအတူချုံးပြောရင်ဖြစ်တဲ့ဉာဏ်ကြီးကြာရင်ဖြစ်ပျက်ပြီးမုန်းလာမယ်အဲ့ဒီလိုမုန်းလာပါများရင်မလို့ကျင်တော့တဲ့ညာဖြစ်လာတယ်။ဒါဆိုရင်ဆုံးပြီ။အဲ့ဒါမဲ့ညာမယ်လို့ဟောတော်မူခဲ့ပါလေ။ဟုတ်တိုင်းမှန်စွာတည်တဲ့ယထာဘူရညာဆိုတာကတမတ္တနညာ၊ဥရိယဘေယညာ၊ဘေင္ခညာတွေပေါင်းပြီးခေါ်ရဲလို့ဆိုပါလေ။ညီဝေးတဲ့နိဗ္ဗာန်ညာကတော့ဘေယညာ၊အာဒီနုဝညာ၊နိဗ္ဗာန်ညာတွေပေါင်းထားပြီးခေါ်ရဲလို့ဆိုပါလေ။မလို့ကျင်တော့တဲ့မဉဏ်ကတော့မောင်စိန်သူကမြတ်တဉဏ်ပရိသင်္ခာဉဏ်သင်္ခာရိပက္ခဉဏ်မနုလောမဉဏ်တွေကိုပေါင်းပြီးခေါ်ရလို့ဆိုပါလေတခါယထာဘူရဉဏ်အုပ်စုနဲ့နိဗ္ဗာန်ဉဏ်အုပ်စုတွေပေါင်းပြီးအဲ့ဒီဉဏ်တွေဟာဝိပဿနာဉဏ်တွေပဲမဉဏ်ကတော့မဉဏ်ပဲဆိုပြီးပို့ပြီးတူသွားအောင်နှစ်ဉဏ်လောက်ပဲမှတ်ခိုင်းပြန်ပါလေဝိပဿနာအားထုတ်ရင်ဝိပဿနာဉာဏ်တွေပေါ်လာမယ်။နောက်ဆုံးကမဉဏ်ပေါ်ပြီးနိဗ္ဗာန်ဝင်မယ်လို့ဆရာတော်ကြီးကတူတူလည်းလည်းပဲမှတ်ခိုင်းပါလေ။ဉာဏ်အားနည်းတဲ့လူတွေဖို့ဝိပဿနာရှုွက်ထင်းမှာစက္ကလုံးတွေနဲ့ရှုပ်ထွေးပြီးကလုတ်တိုက်ခြုံလဲပုံမှာရှုလို့စေတနာနဲ့မှတ်ရလို့ဟောခဲ့တာပါ။နောက်ဆုံးမဟုတ်ဆရာတော်ဘုရားကြီးရဲ့လက်သုံးစကားကတော့ဉာဏ်ဆိုတဲ့စကားလုံးတွေတောင်မှမထည့်တော့ဘဲဖြစ်ပြမြင်ဖြစ်ပြမုံဖြစ်ပြဆုံးဆိုပြီးတကယ့်သဘောအမှန်ကိုတူတူနဲ့လိုရင်းထိထိမိမိညှို့ပြသွားခဲ့တာပါယောဂီအနေနဲ့ကိုကြိုက်ရာတန်ရာပုံမှာယူနိုင်ပါတယ်တကယ့်လိုရင်းကတော့ဉာဏ်ရောက်ဖို့ပါပဲဉာဏ်တက်ဝင်ဖို့ပါပဲတဘာဝနဲ့တိုင်းရိုက်ထိတွေ့ပြင်ရဖို့ပါပဲ။စကလုံးပြည့်ညက်ဒီကူညီနဲ့တဘာဝကိုနားလည်အောင်ကြိုးစားရပြီမလဲ။စကလုံးတွေပုံမှာပဲအငင်းပွားလို့ပွား၊အာယုန်ခံလို့ခံ၊တာယာလို့တာယာနဲ့ဆိုရင်လူရင်းမရောက်နိုင်ဘူးပေါ့။အတိကကကိုယ်တိုင်တဘာဝတရားကိုပိုင်းပိုင်းခြားခြားနားလည်တဲ့ဉာဏ်ပေါ်လာဖို့ပါပဲ။တကယ်နားလည်နေတဲ့အချိန်မှလည်းစကလုံးဆိုတာမရှိတော့ပါဘူး။ပြင်းညံ့စိတ်သွင်းသွားတာကို။ပရမတ်တည်းရဲ့ဖြစ်နေတာကို။စကလုံးတွေရှိနေရင်လည်းပြင်းညံ့တဲ့ဆင့်နားလည်နေရတာမို့တဆင့်ကအတိပဲဖြစ်ပြီးစိတ်ကူးအတွေးခေါ်ပဲကိုကြောက်သွားတတ်ပါလေ။ဒါကြောင့်မို့သင်္ခါရဘက်ကညာဥသိတဲ့ဥပ္ပခာဝန်းစီကျောင်းနေဖြစ်တဲ့ယောဂီဟာကိုယ်ဝင်ဆန့်ကျင်လေရတော့မယ့်အဝန်းအဝိုင်းရဲ့သဘာဝ အဲ့ဒီသဘာဝအတွင်းကအင်္ဂါရတွေနဲ့အလေးထားတွေကိုအထိုင်းလောက်ကြိုသိပြီးဆိုရင်လုံလောက်ပါပြီ။အရေးကြီးတာကယောဂီရဲ့ဖြီးအစကနေပြီးဒီအနေထားထိရောက်လာအောင်ဖြတ်သန်းလာခဲ့ရတဲ့ရှုမှတ်မှုလေ့ကျင့်မှုနှလုံးသွင်းမှုတွေကိုအောက်သက်ကြီးအောင်ပြန်ပြီးအထက်ထက်အခါကပွားများပါအောင်လို့အကြံပြုပေးရစီဒါမှလည်းအခုဝင်ရောက်ရတော့မယ်ဥပက္ခဝင်းထဲမှာယောဂီမိသက်ထိုင်သက်လာပြီးကျွန်းတင်လိမ်မှာပန်းလက်တဲ့အဆင့်ကိုရောက်လာပါလိမ့်မယ်ဆိုတာစေတနာကောင်းနဲ့ထပ်လောင်းပြောပေးရစီဒီလိုကျွန်းတင်လိမ်မှာပန်းလက်လာပြီးချောမွေ့မှုတွေဖြစ်လာတဲ့အခါဓမ္မကယောဂီကိုတဏှာကိုဆင်းရဲလို့ပြင်းလို့ရာအတိတ်ကစားအငင်းတကြီးစီမှုပို့ဆောင်ပေးပါလိမ့်မယ်ဒီသည့်ကိုဥပက္ခအဝန်းဝန်းရဲ့အပိုင်းသိအဖြစ်နဲ့ဒီနေ့နေ့သိမယ်ဆိုရင်လည်းရနိုင်ပါပြီဒါပေမဲ့ဥပက္ခအဝန်းဝန်းထဲတကယ်ရောက်ဖြစ်ဘူးသူယောဂီတဦးရဲ့အတွေ့အကြုံကိုကြားခြင်းသင်္ကန်းသာယူခြင်းတော့ရှိကပိုင်းမိကိုဆက်ပြီးနားထောင်နိုင်ပါလေ။ဒါမှမဟုတ်သူများတို့ကြုံနေဘူး။နိနာမြူခြင်းတော့ဘူး။ကိုယ့်ဘာသာကိုယ်ပဲအားထုတ်ပါတော့မယ်ဆိုရင်လေအပိုင်းမိကိုဆက်နားထောင်ကြရမလိုတော့ဘူးပေါ့။ဘာဖြစ်လို့လဲဆိုတော့ဥပက္ခဝန်းဝိုင်းအပိုင်းမိဟာအခုဖတ်ကြားတင်ပြနေသူစာရေးသူကိုယ်တိုင်ရေးတာမဟုတ်ပဲယောဂီတယောက်ရဲ့ကိုယ်ပြမှတ်တမ်းတွေဖြစ်နေလို့ပါပဲသူဖတ်ကြားနေသူစာရေးသူရဲ့အစွမ်းစားကတော့ယောဂီကဒီလောက်အထိပဲစီယုံဆွဲခွန်နိုင်တာမှုပါကဲစာအကုန်တုံးပြီးအဖေးခေါ်ယူဖိမခဲ့တဲ့စာရေးသူကလည်းခြေကုံလက်ပန်းချခဲ့ပြီမို့ဥပက္ခဝန်းဝိုင်းအပန်းတစ်ခုတော့ဒီနေရာမှာပဲရှင်းနာမပြုဘူးတောင်းမှမရဘူးယောဂီတယောက်ဓမ္မခေါ်ရလိုက်ပါနဲ့အောင်အသင့်တင်ထားနိုင်ပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါ
I'm not sure if you're going to be able to do that. I'm